ပြီးခဲ့တဲ့နိုဝင်ဘာလအတွင်းမန္တလေးမြို့မှာစစ်ကောင်စီကဖမ်းဆီးရမိသူတွေရဲ့ထုတ်ဖော်ပြောဆိုချက်တွေအရမန္တလေးမြို့မြို့ပြပျောက်ကြားအဖွဲ့ဝင်33ယောက်ကိုလက်နက်တွေနဲ့အတူဖမ်းဆီးမိရတယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။အခုထုတ်ပြန်လိုက်တဲ့ဖမ်းဆီးရမိသူတွေထဲမှာတဝက်လောက်သာအမှန်တကယ်ဖမ်းဆီးခံရသူတွေဖြစ်ပြီးဒီစည်းင်းထဲမှာပါနေသူတချို့ဟာလက်ရှိမြေပြင်မှာလှုပ်ရှားမှုတွေလုပ်နေစေသူတွေဖြစ်တယ်လို့မန္တလေးမြို့ပြပျောက်ကြားတပ်ဖွဲ့တစ်ခုရဲ့ခေါင်းဆောင်တစ်ယောက်က VOA ကိုပြောပြပါတယ်
။ဟောကျွန်တော်တို့အဲ့ဒီသတင်းအင်းရောက်လာတော့အဲ့ဒီသတင်းတက်လာတော့တွေ့ကြတာပေါ့။ကာကန်ရှင်တွေကိုယ်တိုင်အဲတွေ့ကြတယ်ဗောနော်ကျွန်တော်တို့ပါဝင်တွေ့ကြတယ်ဖာဇန်ရှင်တွေကိုယ်တိုင်တရင်တွေ့ကြတဲ့အခါမှာဘာသွားတွေ့လဲဆိုတော့ကျတော့ဒီထဝကျော်လာမကကတကယ်ဖန်ခံရတဲ့သူတွေမဟုတ်ဘူးအခုဖန်ခံရတယ်ဆိုတော့ကလေးတွေဒီနောင်ရိုးပျောက်ကြားဆိုတဲ့အဖွဲ့ပါ local pdf ဗောနော်သူရဲ့ local ပေါ့ local လေးနောင်ရိုးပျောက်ကြားဆိုတဲ့အဖွဲ့ကလွန်ခဲ့တဲ့2လလောက်ကကလေးရနေပြီပြည်ကြီးတော်ဘက်မှာအဖန်ခံရတဲ့အဖွဲ့အစည်းဖြစ်တယ်သူတို့ကဘယ်ဝန်ကြီးဌာနအောက်ကနေမှချိတ်ဆက်ပြီးဆောင်ရွက်တဲ့အဖွဲ့လည်းမဟုတ်ဘူးအနာရှင်ဒေါ်လန်ကြီးကိုသူတို့တက်နိုင်ရတဲ့ဒေါ်လန်ကြီးလက်အဖွဲဖြစ်တယ်။14ရောက်အဖမ်းခံရတာဖြစ်တယ်။စကားဆက်ဘက်ကဝင်ဆင်ပြီးတော့ဆက်ပြီးတော့ဆက်ဖမ်းသွားတဲ့ကလေးတွေပေါ့။အဲတော့အဲ့ကလေးတွေကိုပြန်ထုတ်ပြန်ရင်းနဲ့ဒုတိယကျင်းတတိယကျင်းလောက်ထုတ်ပြန်ရင်းနဲ့အခုတကယ်အထင်ကြီးရရှိနိုင်တယ်ဆိုတဲ့သူတွေအပါအဝင်ပေါ့နော်။ဒီ EEO နဲ့မြန်မာကျင်းလက်လှုပ်ရှားနေတဲ့ဒီတို့လက်တော်ကိုယ်စားလှယ် NLD ပါတီကကိုကျော်စိုးလင်းရဲ့ပုံမူထိတ်ကန်နေတဲ့ပြီးတော့ဒီသတင်းထုတ်ပြန်တယ်ဆိုတော့ဒါစကားဆက်ဘက်ကအင်မတန်မယုံသားမှုကိုလောက်ကြံပြီးတော့ဖန်ပြီးတဲ့တင်းဆိုတာခိုင်ခိုင်မာမာဖြစ်ပါလေဗျအခုကအဲ့ဒီဖန်ခံရတဲ့သူတွေကိုပြန်ပြီးကြီးညာရင်းနဲ့ဖန်မခံသေးတဲ့သူတွေကိုသူကကြီးညာကျက်ထုတ်လိုက်တာပေါ့နော်ဖန်ခံရတယ်ဆိုပြီးသူတို့ဘက်ကထုတ်ပြန်လိုက်တာဒါကျွန်တော်ထင်ပါလေဗျဟုတ်သူတို့ဘက်ကနေပြီးတော့ဒါစိတ်သက်စစ်စင်ကြီးရကျွန်တော်မန္တလေးကိုအဲ့ဒီလိုမျိုးလေးနဲ့သူတို့ပြုမှုတယ်လို့ပဲကျွန်တော်သုံးသပ်မိပါတယ်
မန္တလေးမြို့မှာနေစဉ်ပစ်ခတ်မှုပောက်ကွဲမှုတွေဇက်တိုက်ရှိနေတာကြောင့်ရောမြို့ပြပျောက်ကြားတပ်ဖွဲ့တွေဖမ်းဆီးရမှုတွေရှိနေတာကြောင့်ပါစစ်ကောင်စီကမန္တလေးမြို့အနှံ့နေရာတိုင်းမှာလုံခြုံရေးတိုးမြင့်ပြီးစစ်ဆေးမှုတွေရှိနေတယ်လို့ဒေသခံတဦးကပြောပါတယ
်ဒီရဲ့ပိုင်းမှာတော့မန္တလေးမှာကတော့သူကဒီမန္တလေးမှာကဟိုတာမန်တပ်ဆိုင်ရင်ခုရဲ့ပိုင်းမှာခက်စိတ်စိတ်နဲ့အဲမြောက်တော်လိုင်းရဲသမားတွေပောက်ခွဲလာတာတွေပါတယ်စကားဆက်ဘက်ကိုပျောက်ကြားစစ်စင်ရင်းနဲ့ဆင်နွှဲလာတာတွေရှိတဲ့အခါမှာစစ်ဆေးရေးအင်မတန်ကျက်တယ်အဲဒရဇက်စစ်နေတာရှိတယ်ပိုက်စိတ်တိုက်စစ်နေတာရှိ
ဒီကနေ့မှလည်းစစ်ကောင်စီတပ်ဖွဲ့တွေကအင်အားအများအပြားနဲ့မြို့အနှံ့နေရာတော်တော်များများမှာတင်းကျပ်စစ်ဆေးမှုတွေရှိနေတယ်လို့ဒေသခံတဦးကပြောပါတယ်မန္တလေးမြို့မှာစစ်ကောင်စီတပ်တွေလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲပြစ်ခတ်မှုပောက်ကွဲမှုတွေဇက်တိုက်ရှိနေပြီးစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အကြမ်းမဖက်ဆန္ဒပြလှုပ်ရှားမှုတွေကလည်းဇက်တိုက်ရှိနေပါတယ်ခင်ဗျာ